ရန်ကုန်မြို့အမျိုးသားပြည်လဲတင်းမြဲရေးနဲ့ငင်းညာရေးဘူဌာန NRPC ရုံးမှာလာမယ့်နိုမာလာတရနေ့ကနေ၃ရက်နေ့အထိ UPDJC ရဲ့နိုင်ငံရေးမူပေါင်းဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲကိုဝါပြည်သွေးစုညီညွတ်ရေးတပ်မတော် UWSA မိုင်းလာအဖွဲ့လို့သိကြတဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDA ကချင်ပြည်လွတ်မြောက်ရေးအဖွဲ့ KIA-KIO ရှမ်းပြည်တိုးတက်ရေးပါတီ SSPP-SSA ကရင်ပြည်မျိုးသားတိုးတက်ရေးပါတီ KNPP တို့ကိုတက်ရောက်ဖို့အစိုးရကအော်တိုဘာလ25ရက်နေ့ကဖိတ်ကြားထားတာဖြစ်ပါတယ်။ UPDJC အတွင်းမှုအဖွဲ့ဝင်ဦးလာမောင်ရွှေကအစည်းအဝေးမတက်မဲ့အဖွဲ့ရရှိပေမဲ့တက်ရောက်လာမယ့်အဖွဲ့တွေနဲ့ဆွေးနွေးပွဲဖြစ်အောင်ကျင်းပသွားမယ်လို့ပြောပါတယ်။
တို့မှာတက်နေတဲ့ရောင်းမှာပြောဖို့ပရိသတ်တာလို့ယူမိတယ်ပေါ့လေဘူပေါင်းဆိုင်ပြန်ထွက်တဲ့ကျွန်တော်ညီနေဘွယ်တို့ဖို့ကျွန်တော်ဘက်ကတော့ပိတ်စာတွေပို့လိုက်ပါတယ်ဒါကတော့ UPDGC ရ join point ပဲဒီတွေ့မှုတွေအလုံးညီနေပြီးတော့ကျွန်တော်စောင့်ရတာဖြစ်တဲ့အတွက်မျိုးမှာတက်နေတဲ့ရောင်းမှာအဲ့ဒါဒီရောင်းမှာလုပ်တဲ့ဆီလေးဘွယ်တို့ကျွန်တော်ဘက်ကတော့ slash ဆောင်ရဲ့ focus နေတယ်ကျွန်တော်ညီနေပြီးတော့ရရှိလာတာဟုတ်တယ် UPDGC မှာပဲကျွန်တော်တို့ကတင်ပြပြီးတော့ဒီကြိုးကြိုးရောက်ဖို့ဖြစ်တဲ့အတွက်ဒီလုံငန်းစဉ်ကိုတော့ UPDG သုံးပြည့်နေပြီကျွန်တော်ဆက်လက်ဆောင်ရွက်နေနေကြပါပဲ။ EU ဘက်ကတော့အားလုံးမတန့်နိုင်တော့ပါတယောက်လာမဲ့ဒီနဲ့ဆက်လက်ပြီးပြပမယ်နေတာဖြစ်တယ
်။ UWSA ဝါအဖွဲ့နဲ့ KIA အဖွဲ့တို့ကတရုတ်နိုင်ငံကုမင်းမြို့မှာအော်တိုဘာလ31ရက်နေ့မှာအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့တွေဖြစ်တဲ့ AA MMDAA နဲ့ TNL တို့တွဲဆောင်ဘက်ကိုကိုယ်စားလှယ်အဖြစ်တက်ရောက်ဖို့အစိုးရဘက်ကဖိတ်ကြားထားတာလည်းရှိနေပါတယ်။ UWSA ဝါအဖွဲ့ကတော့ရန်ကုန်မှာကျင်းပမယ့်အစည်းအဝေးကိုတက်ရမှာမဟုတ်ဘူးလို့ UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးညီရန်ကမီဒီယာတချို့ကိုဖိတ်ကြားထားတာတွေရှိပေမဲ့ RFA ကဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ဖိတ်ကြားခံထားရတဲ့အထက်က KNPP ကတော့နိုင်ငံရေးဆွေးနွေးပွဲတက်ရောက်ဖို့ဖိတ်စာရရှိပေမဲ့တက်ရောက်ဖို့မတက်ရောက်ဖို့ဆုံးဖြတ်ချက်မချရသေးဘူးလို့လွယ်ကော်ဆက်ဆံရေးရုံးတာဝန်ခံခုညေရကပြောပါတယ်။
ကျွန်တော်ဘူဝဲကျွန်တော်ဆက်ပို့လိုက်တယ်တော့သူတို့ဘာမှကြောင်းပြောင်းကြမယ်ဒီနေ့သူတို့ဆီဝိထိုင်ကြတယ်ဆိုတော့အဲ့ဘယ်သူတင်မလဲတင်မလားမတင်ဘူးလားဆိုတော့သိစားတော့တော့တရားတည်းဥပ္ပယအဲ့ဒီရှင်းလဲကန်နေတော့
ကရယူအဖွဲ့ကပြောရေးဆောင်ဝင်ရှိသူဒူဘူမူကြီးနော်ဘူးကလည်းအဲ့ဒီပွဲနဲ့ပတ်သက်လို့ကရယူဘူခေါင်းဆောင်တွေဘက်ကတစုံတရာညှော်ကြားထားတာမရှိသေးဘူးလို့ပြောပါတယ
်ဟောကျွန်တော်ဘာမှမကြမ်းမိဘူးခင်ဗျကျွန်တော်တို့ကတက်ကလူကြီးတွေဘာမှညှော်ကြားတာမရှိသေးဘူးအဲ့ဒါပတ်သက်လို့ဘုဇုကွန်မော်ရောတော့အစီအပြေမှာပါခုတော့တော့သူကဒီမှာလည်းမရှိဘူးတီးထွက်တယ်လို့ကြားတယ
်နိုင်ငံရေးဒေသသုံးသက်သူဦးတန်းစိုးနိုင်ကတော့ဖိတ်ကြားခံရတဲ့အဖွဲ့တွေအနေနဲ့လက်လုံမခံပဲဆွေးနွေးပွဲကိုတက်ရောက်တင်တယ်လို့ပြောပါတယ
်အခုက GNU ဥက္ကဋ္ဌကတော့ဆွေးနွေးပွဲတွေမတက်တော့ဘူးလို့ RDSS ကလည်းဖွဲ့ထုတ်ခွင့်ဆိုတဲ့ကိစ္စဟာပြည်သူဆန္ဒခံယူပြီးမှသာလဲလုံနိုင်မယ်ဘာညာဆိုတာတွေရတော့ကိုယ့်ကောက်လေးတွေဖြစ်လာတာပေါ့PNPP ဆိုရင်လည်းတမတော်နဲ့ကြီးပြမှုလေးဖြစ်ပြီးတော့တိကျတန်ရာရမှုစာဆုံးမှုတွေရှိတာနဲ့တပိုင်းဒါအခုဖြစ်တာပေါ့ဗျာအခုဝါအဖွဲ့ကလည်းမင်းကတော့ဒီခွင့်ရသူရကျင်တယ်သူတို့ကအစင်းစင်းမဖြစ်တဲ့ကိစ္စလည်းဖြစ်ကောင်းဖြစ်နိုင်ပါလေဒီကိစ္စကိုပြောနိုင်ဆိုနိုင်ဆွေးနွေးနိုင်တယ်လို့ကသူတို့ဘိုးကောင်ပြည်ထဲမှာမရှိဘူးလေဗျာ UPDGC ထဲမှာလာပြောဖို့ဆိုတာသူတို့အတွက်တော့အကန့်အသတ်ရှိတယ်သူမလာတောင်ကျွန်တော်ထင်တာ KIA တော့လာကောင်းလာနိုင်တယ်လို့ထင်ပါတယ် KIA ကျတော့ကြေကြေပြတ်ပြတ်နိုင်ငံကြီးကလည်းဆွေးနွေးနိုင်တဲ့အနေအထားရှိတာဟုတ်ဗျာ
UPDJC အစည်းအဝေးမှာဖိတ်ကြားခံထားရတဲ့၅ဖွဲ့ထဲမှာမိုင်းလာဖွဲ့ NDAA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နှစ်ဖွဲ့သာတက်ရောက်မယ်လို့အကြောင်းပြန်ထားကြောင်းကြံဖွဲ့တွေကတော့အခုထိအကြောင်းပြန်တာမရှိသေးကြောင်းနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေးကမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ် UPDJC အစည်းအဝေးတွေမှာအပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေလည်းဝင်ရောက်ဆွေးနွေးပွဲရှိတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်ခင်ဗျာ